ရှိသတင်းဘက်ထဲမှာမြန်မာအစိုးရနဲ့ငင်းငင်းရေးအတွက်ဆွေးနွေးဖို့အစည်းအဝေးချိန်မှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်အကြားရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာအရက်သားတွေကိုလမ်းပြအဖြစ်ခေါ်ယူတာတွေရှိခဲ့တယ်လို့လည်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တောင်ပွေနယ်ဓာဖြူရွာကြားဒီကနေ့မနေ့ပိုင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်လက်နက်ကြီးကြားရောက်လို့ရွာသားတွေထိခိုက်မှုရှိခဲ့သလိုလမ်းပြဖြစ်ခေါ်ယူမှုတွေရှိခဲ့ကြောင်းဓာဖြူရွာသားတို့ကပြောပါရတယ်
ကျွန်တော်တို့ဒီတောင်ပွေနယ်ဒေသကြားမှာရုပ်ရှင်တွေတလောက်ဒီလက်နက်ကြီးတွေလည်းမှာမြန်မာငါးဆင်ကဖြစ်တာရွာတော့နေရာပေါ်ရှိပါတယ်မြန်မာနေရာမြန်မာတို့ကဒီမှာလူထက်ကရှိတယ်လက်နက်ကြီးရှိတယ်ရကြမှာတော့လက်မမှာရှိတော့တယ်အခုသူတို့ကနိုင်ကနဲ့ယူတော့တယ်ဆေးလောက်ဆက်တော့တယ်သူတို့ကဖက်ကကျွန်တော်ယူအထက်ကိုတခါတောင်းဆိုလို့ယူရှိတယ်ဆေးယူဖက်ကိုခေါ်တော့တယ်ယူရတယ်မလဲကိုမှုကြီးနေအိန္ဒိယကတက်တယ်သူကြီးတွေပါတော့တယ်ဘာမှမသိဘူ
းကြောက်တော့မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကုစလေဦးအောင်တန်းစိန်ကတော့စိုက်ပွဲကြောက်ထိခိုက်မှုအခြေအနေနဲ့တမရဘက်ကနေလမ်းပြဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့ယွာသားတွေပြန်လည်ရောက်ရှိရေးအတွက်ဆောင်ရွက်နေတယ်လို့ပြောပါတယ
်အဲ့တိုက်ပွဲတွေကြည့်တော့ရသားပြည်သူတုံးဟုတ်ထိခိုက်တန်ရရတယ်နော်ဇာတ်ရည်လေးဖန်စီကလူတော့လူတော့ပြောကြတယ်လက်ဖက်ကပြည်သူတွေကကျွန်တော်တို့ကိုတောင်းတလာတယ်ဆိုရင်ဒီဖက်ကသူတို့ကိုပြန်လည်ကြောက်တော့မျိုးရောင်းနိုင်ဖို့ကြိုးစားပြီးတော့ဆောင်ရွက်နေပါတော့ဗျာ
အနောက်ပိုင်းတိုင်းစေတနာကျုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ကြောက်တော်မျိုးနဲ့တောင်ပွေနဲ့သားပြူရွာကြားစိုက်ပွဲဖြစ်ပွားခဲ့ကြောင်းအတိအပြုပြောဆိုပြီးအချင်းဒီကိုမသိရှိသေးဘူးလို့ဆိုပါတယ
်ကျွန်တော်ကြောက်တော်ရဲ့မြောက်ဖန်သားလေးမှာဖြစ်တာဒီကြတော့ဘာမှတော့ဖြစ်တာတော့မကျင်းဆိုင်တွေ့ဆုံပြတဲ့တော့ပဲဖြစ်တာ
တိုက်ပွဲတွင်အရသာထိခိုက်မှုနဲ့လမ်းပြဖြစ်ခေါ်ယူသွားမှုအခြေအနေကိုမသိရှိသေးဘူးလို့ဆိုပါရယ်ဒီကနေ့မနေ့မှာပူရီတောင်မြို့နယ်ခွဆုံမြောက်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်တဲ့လက်နက်တံတွေကြားနေရကြောင်းဒေသခံရွာသူတို့ကပြောပါရယ်မနေ့ကလည်းကြောက်တော်မြို့နယ်ဘက်နဲ့မင်းပြမြို့နယ်ဘက်မှာတပ်မတော်စစ်ကြောင်းဖွဲ့ကို AA ဖွဲ့ကနေမိုင်းဖောက်ခွဲမှုပြုလုပ်ခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါရယ်
မနီကတော့ကျွန်တော်တောက်တော်ဖက်မှာရမူးမန်းဖောက်ခဲ့တာရှိတယ်။ပြင်းမတီးရရအခြေတောက်ပဲပြောတာ။ဟိုဘက်ကဒီဘက်ကတော့ထိခိုက်တာရရှိမှုမရှိပါဘူး။နောက်ပြီးမင်းပြဘက်မှာလည်းရံပေါင်းတရားရဲ့တောင်ပဲမိသားလေးတောင်တော့မှလည်းရမူးမန်းတလုံးဖောက်ခဲ့ရတာရှိတယ်။အဲဒီမှာတော့ဒီလေးကစစ်တီချိုးတာရရှိမှုတွေရှိနေရှိတယ်။
ဒီပိုင်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့အေအေဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေချော့ချလာတာမရှိသေးပဲပုံမူပြင်းထန်လာနေတာပါတိုက်ပွဲကြောင့်တေဆုံထိခိုက်တန်ရန်ရတဲ့အရသားတွေကလည်းများပြားလာနေတယ်လို့စစ်ဘေးတန်းရှောင်နေရတဲ့အရေးအတွက်ဟာလည်း 9,000 ခန့်ရှိလာနေပြီဖြစ်ပါတယ်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကရှေ့သတင်းပတ်တနင်္လာနေ့ကျရင်ရှမ်းပြည်နယ်ကျိုင်းတုံမြို့မှာငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့ရခိုင်လက်နက်ကိုင်ဖွဲ့ AA ပါဝင်မြောက်ပိုင်းမဟာမိတ်၄ဖွဲ့ကိုဖိတ်ခေါ်ထားပါတယ်တိုင်းတလနဲ့ကန်ဖွဲ့တွေဘက်ကတော့ကလန့်ချင်တဲ့ပတ်သက်လို့ဖွဲ့ဝင်တွေကြားညှိနှိုင်းသွားရမှာဖြစ်ပြီးတမရဘက်ကကုစလေဆေလှုပ်ဖို့ကိုလည်းတောင်းဆိုထားကြပါတယ်ခင်ဗျာ